ဖိလစ်ပိုင်နိုင်ငံကိုတောက်ကြာနေတော့ကဝင်ရောက်တိုက်ခတ်တဲ့အပူပိုင်းမုံတိုင်းနယ်ဂေးကြောင့်တေဆုံးသူ45ယောက်ထက်မနည်းရှိသွားပါပြီ။မုံတိုင်းကြောင့်တေဆုံးသူ82ယောက်ဖြစ်တယ်လို့ကပ်ဘေးဆိုင်ရာဌာနကစနေနေ့အစောပိုင်းတုန်းကပြောခဲ့ပေမဲ့နောက်ပိုင်းနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာကယ်ဆယ်ရေးလုပ်နေသူတွေရဲ့စီးရင်နဲ့ပြန်တိုက်ပြီးတဲ့နောက်မှာတော့တေဆုံးသူစီးရင်ကိုပြန်လည်ပြင်ဆင်ခဲ့ပါတယ်။တောက်ကြာနေတော့ကလေပြင်းတိုက်ခတ်နှုန်းတနအိမ်မိုင်80နှုန်းနဲ့နိုင်ငံအရှေ့ပိုင်းကိုဝင်ရောက်ခဲ့တဲ့နယ်ဂေးမုံတိုင်းဟာနေရာကျကျပြန့်ပြန့်ကိုတနအိမ်မိုင်60လောက်နဲ့ရွေရှာတိုက်ခတ်တာဖြစ်ပါတယ်မုံတိုင်းကြောင့်မိုးကြီးမြေပြုံမှုတွေဖြစ်နေတဲ့နိုင်ငံတောင်ပိုင်းပြည်နယ်တွေစီကိုအရေးပေါ်ကယ်ဆယ်ရေးတွေပို့ပေးအဖို့အတွက်သမ္မတဖက်ဒီနန်မာကော့စ်ဂျူနီယာကဒီကနေ့စတေနေမှာအမိန့်ပေးပါတယ်မုံတိုင်းအရှင်ကြောင့်မနီလာမြို့တော်နဲ့အနီးတစ်ပိုက်ဒေသတွေမှာဒီနေ့လဲမိုးသီးထန်စွာရွာပြီးတော့လေပြင်းတွေတိုက်နေပါတယ်လူပေါင်းတောင်းတဲ့ချီဟာလဲမုံတိုင်းဘေးလွရာကိုရွှေ့ပြောင်းနေကြရပါတယ်ဒီနှစ်အတွင်းမှာဖိလစ်ပိုင်နိုင်ငံကိုဝင်တိုက်တဲ့မုံတိုင်းတွေထဲမှာနယ်ဂေးမုံတိုင်းကြောင့်ဒေသုံးသူဟာဒုတိယအများဆုံးဖြစ်နေပါတယ်မုံတိုင်းတပ်အစိုးဆုံးကိုတော့မကင်တာနာအိုပြည်နယ်မှာခံထားရပါတယ်မုံတိုင်းကြောင့်33ယောက်ထက်မနည်းဒဏ်ရာရခဲ့ပြီး18ယောက်လည်းပျောက်ဆုံးနေပါတယ်ရှင်